This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံလွှင့်ဌာနရေဒီယို NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါပါရှင်
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆက်အနာရှင်ဘေးတို့ကနေကြင်ဝေးပြီးဘေးကင်းလုံခြုံကျန်းမာကြပါစေလို့ရေဒီယို UNG အဖွဲ့သားများကဆုတောင်းမေတ္တာပို့သလိုက်ရပါတယ်ရှင်ဒီကနေ့2025ခုနှစ်ဧပြီလ29ရက်နေ့ရေဒီယို UNG ရဲ့အမနာပိုင်းစီစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ရှင်ပထမဆုံးအနေနဲ့ရေဒီယို UNG ရဲ့စီရီသတင်းကောက်နှုတ်ချက်ကိုမင်းယူမှတင်ဆက်ပေးမှာဖြစ်ပါတယ်ရှင်
Radio NUG သောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာခုချိန်ကစပြီး Radio NUG ရဲ့မနက်ခင်းစီရေးသတင်းများကိုဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးစီရေးသတင်းအနေဖြင့်စစ်ကောင်စီရဲ့စကားဆ23မှကာကင်း9နေရာထပ်မနေ KIA ပူးပေါင်းတပ်ဖွဲ့များသိမ်းပိုက်ရရှိထားတဲ့သတင်းကိုတင်ပြပေးပါမယ်ဗမော်မျိုးရှိစကားဆတပ်များတပ်ဆွဲထားသောနေရာများနှင့်စစ်စခန်းများတည်ရှိရာနေရာများအားတော်လှန်ရေးတပ်များမှအပြင်းထန်ထိုးစစ်ဆင်တိုက်ခိုက်လျက်ရှိတယ်လို့ဗမော်စကောက်တင်းထံမှသိရပါတယ်ဧပြီလ26ရက်မနက်ပိုင်းတွင်စကားဆ23မှကာကင်း9နေရာထပ်မနေသိမ်းပိုက်ရရှိထားပြီးဗမော်မျိုးတဲ့စကားဆတက်ဆွဲထားရနေရာတချို့ကိုလည်းထပ်မံသိမ်းဆည်းရရှိထားတယ်လို့သိရပါဗျ။စစ်ကောင်စီဘက်မှလေကြောင်းလက်နက်ကြီးဒရုန်းများဖြင့်အပြင်းထန်ခုခံနေသည့်အတွက်နှစ်ဖက်အထိအခိုက်များတယ်လို့သိရပါဗျ။တိုက်ပွဲဖြစ်ရာနေရာများနှင့်နှီးစပ်သည့်နေရာများမှာနေအိမ်အပြည့်အစည်အထိအခိုက်များပြီးအရက်သားထိခိုက်မှုတချို့ရှိတယ်လို့သိရကအတည်ပြုရန်ခက်ခဲနေဆဲဖြစ်တယ်လို့သိရပါဗျခင်ဗျာ။ဒုတိယစေတရင်နေဖြင့်ကပ္ပစ73အားရှော့တိုက်ဒရုန်းဖြင့်ပစ်ခတ်မှုအတွင်အရာရှိ3ဦးအပါအဝင်15ဦးပြင်းထန်ဒဏ်ရာရတဲ့သတင်းကိုတင်ပြပေးပါမယ်။မကွေးတိုင်းစင်ပါဝဲမြို့ရှိစစ်ကောင်စီရဲ့ကပ္ပစ73ဆက်ယုံကိုတရားခွန်မှမှရှော့တိုက်ဒရုန်းဖြင့်ပစ်ခတ်တိုက်ခိုက်မှုအတွင်အရာရှိ3ဦးအပါအဝင်15ဦးပြင်းထန်စွာဒဏ်ရာရရှိခဲ့တယ်လို့ Brave Warrior မြန်မာအဖွဲ့ကထုတ်ပြန်ထားပါတယ်။ဧပြီလ25ရက်နေ့ကကပ္ပစ73ဆက်ယုံကို Brave Warrior for Myanmar နဲ့မဟာမိတ်အဖွဲ့များကတရားခွန်မမရှော့တိုက်ဒုံး10လုံးဖြင့်ပစ်ခတ်ခဲ့တာဖြစ်ပြီးဆက်ယုံဝင်းအတွင်ကြားရောက်ပောက်ကွဲခဲ့တယ်လို့ဆိုပါတယ်။ဘုံသီးများဟာ Prima Workshop အတွင်3လုံးကြားရောက်ပောက်ကွဲခဲ့ကာ Chemical Shop တစ်လုံးထိမှန်ပျက်စီးပြီးမီးလောင်ခဲ့တယ်လို့သိရပါတယ်။ထို့အပြင်ဂါလန်9000ဆန့်မီးထိုးစီ Fire Oil တူလောင်ကန်လည်းမီးလောင်ပျက်စီးခဲ့ကာအရာရှိ3ဦးနဲ့စစ်သည်12ဦးဒဏ်ရာပြင်းထန်စွာရရှိကာစိုးရင်ရတဲ့အခြေအနေမှာရှိတယ်လို့ဆိုပါတယ်။ဒဏ်ရာရစစ်သည်12ဦးအနက်5ဦးဟာတေဆုံးသွားခဲ့ပြီးကြံဒဏ်ရာရအရာရှိစစ်သည်များအားတဆာရ16တရာမကွေးကိုဆက်လက်ပို့ဆောင်ထားတယ်လို့ကနဦးစုံစမ်းသိရှိရကြောင်းဖော်ပြထားပါတယ်ခင်ဗျာ။ဆလဘီခမာယ988ကိုတရားခွန်မမပူပေါင်းတက်များကရှော့တိုက်ဒရုန်းဖြင့်ပစ်ခတ်တိုက်ခိုက်တဲ့သတင်းကိုတင်ပြပေးပါမယ်။မွန်ပြည်နယ်ရေးမြို့နယ်မော့ကနင်ကျေးရွာရှိစစ်ကောင်စီရဲ့ခမာယ988တပ်ရင်းကိုရှော့တိုက်ဒုံး9လုံးဖြင့်ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့မွန်ပြည်တော်လှန်ရေးတပ် MSRF ကထုတ်ပြန်ထားပါတယ်။ဧပြီလ24ရက်နေ့နေ့လယ်တနာရီခွဲခန့်မှာတရားခွန်မမရှော့တိုက်ဒုံး9လုံးဖြင့်ပစ်ခတ်တိုက်ခိုက်ခဲ့တာဖြစ်ပြီး3လုံးကသတ်မှတ်ထားတဲ့ပစ်မှတ်ကိုထိမှန်ပောက်ကွဲခဲ့တယ်လို့ဆိုပါတယ်တိုက်ခိုက်မှုအတွင်းစစ်ကောင်စီတပ်ဘက်ကထိခိုက်သေးဆုံးမှုကိုစုံစမ်းနေဆဲဖြစ်ပြီးပူပေါင်းတပ်ဖွဲ့မှရဲဘော်များထိခိုက်မရှိပြန်ဆုတ်ခွာနိုင်ခဲ့တယ်လို့ဖော်ပြထားပါတယ်အဆိုပါစစ်စင်ရေးကိုမွန်ပြည်တော်လှန်ရေးတပ် MSRF နဲ့အတူမွန်ပြည်သစ်ပါတီစစ်အာဏာရှင်တိုက်ဖျက်ရေးအဖွဲ့ NMSPAD ပြည်သူ့ကာကွယ်ရေးတပ်မတော်ဒေါနာတက်ရင်တို့ကပူပေါင်းဆောင်ရွက်ခဲ့ကြတာဖြစ်တယ်လို့သိရပါတယ်ခင်ဗျာ ဆက်လက်ပြီးဆလင်းမြို့အနောက်ကစစ်ကောင်စီကိစ္စခန်းကိုတိုက်ခတ်ရာစစ်သားနှင့်ပြူစောထီ၈ဦးသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်။ဧပြီလ26ရက်မနေ့အစောပိုင်းတွင်ဆလင်းမြို့အနောက်ဘက်အထက်ဝက်သေးကန်အနီးမှာရှိတဲ့စစ်အုပ်စုကိစ္စခန်းကို PDF နဲ့ပကဖပူးပေါင်းတပ်တွေကတွားရောက်ပစ်ခတ်တိုက်ခိုက်ခဲ့ရာမိနစ်20ခန့်အပြန်အလှန်ထိတွေ့မှုဖြစ်ခဲ့ကြောင်းမင်းဘူးခရိုင်အမှတ်5တပ်ရင်းထံမှသတင်းရရှိပါရသည်။မင်းဘူးခရိုင်အမှတ်5တပ်ရင်းနှင့်အတူမကွေးတိုင်းပကဖစစ်ကြောင်းရေနသာကော်လမ်တို့ကမီတာ30လောက်ကနေ RPG တွေနဲ့ရှေးဦးပစ်ခတ်ရင်ဝင်ရောက်တိုက်ခိုက်ခဲ့ပြီးတော်လန်ရေးတပ်တွေဝင်ရောက်တိုက်ခိုက်နေချိန်ရှမ်းရွာကုန်းဘက်ကနေစစ်အုပ်စုကလက်နက်ကြီး60မမတွေနဲ့ပစ်ခတ်တာကြောင့်အထိကိမရှိအောင်လက်နက်ကောက်ချိန်မရပဲပြန်လည်ဆုတ်ခွာခဲ့ရတယ်လို့သိရပါတယ်ခင်ဗျာ။ဆလဘီမြင်းကြံထိန်ပန်းကျေးရွာကိုစစ်ကောင်စီကပေါင်900ဘုံများကျဲချခဲ့ရာအရသား4ဦးသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်။မန္တလေးတိုင်းမြင်းကြံမြို့နယ်ထိန်ပန်းကျေးရွာကိုစစ်ကောင်စီကပေါင်900ဘုံများကျဲချတိုက်ခတ်ရာအရသား4ဦးသေဆုံးခဲ့ပြီးထိခိုက်ဒဏ်ရာရသူတွေလည်းရှိတယ်လို့သိရပါတယ်။ဧပြီလ25ရက်နေ့လယ်ပိုင်းမှာစစ်ကောင်စီက Jet Fighter နဲ့ပေါင်900ဘုံ3လုံးကျဲချတိုက်ခိုက်ခဲ့တာကြောင့်စာတင်ကျောင်းနဲ့နေအိမ်10လုံးထိခိုက်ပျက်စီးခဲ့ပြီးမိသားစုဝင်4ဦးသေဆုံးကတဦးဒံယာပြင်းထန်စွာရရှိခဲ့တယ်လို့ဆိုပါတယ်။ထိန်ပန်းကျေးရွာကိုဘုံကျဲခဲ့တဲ့အပြင်အညာဒေသတော်လိုင်းအင်အားစုရဲ့စခန်းပတ်ဝန်းကျင်ရှိနေရာကိုလည်း 0.5 စစ်တပ်နဲ့တွေနဲ့ပစ်ခတ်ခဲ့ကလက်တစ်ကျေးရွာမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်ဖွဲ့ကလည်းလက်နက်ကြီးတွေပစ်ခတ်ခဲ့တယ်လို့သိရပါတယ်။ဆိုပါတိုက်ပွဲအတွင်းအညာဒေသတော်လိုင်းအင်အားစုရဲ့စခန်းအနှဲငယ်ထိခိုက်ပျက်စီးခဲ့ပြီးရဲဘော်တွေထိခိုက်မှုတော့မရှိခဲ့ဘူးလို့ဖော်ပြထားပါတယ်ခင်ဗျာ။ဆလဘီကြောင်မဲမှာစစ်ကြံလက်နက်ကြီးပောက်ကွဲမှုဖြစ်ပွားပြီးရှစ်နှစ်အရွယ်ကလေးငယ်တဦးသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်ကျူရှောကျေးရွာအုပ်စုပန်းဆန်းကျေးရွာမှာစစ်လက်နက်ကျွင်းကြံလက်နက်ကြီးတလုံးပောက်ကွဲမှုဖြစ်ပွားခဲ့ရာရှစ်နှစ်အရွယ်ကလေးငယ်တဦးသေဆုံးခဲ့ပြီး၄ဦးဒဏ်ရာရခဲ့တယ်လို့ The Aung Women's Organization ကထုတ်ပြန်ထားပါတယ်။ဧပြီလ24ရက်နေ့ညနေ 9:00 အချိန်တွင်မိခင်နှင့်အတူလက်ဖက်ခူးပြန်လာတဲ့လမ်းမှာမပောက်ကွဲသေးတဲ့လက်နက်ကြီးတလုံးကိုကလေးတွေကောက်ယူစော်ကစားမိရာမှာပောက်ကွဲမှုဖြစ်ပွားခဲ့တာလို့ဆိုပါတယ်။ပောက်ကွဲမှုကြောင့်အသက်10နှစ်အရွယ်မိုင်းစော်မင်းကိုပွဲချင်းပြီးတေဆုံးခဲ့ကအသက်17နှစ်အရွယ်ကိုရင်တပါးနဲ့အသက်4နှစ်အရွယ်ကလေးငယ်3ဦးအသီးသီးထိခိုက်ဒဏ်ရာရခဲ့တယ်လို့သိရပါတယ်။ဒဏ်ရာရခဲ့သူတွေထဲကကိုရင်လေးဟာခြေနှစ်ဖက်လုံးဒဏ်ရာပြင်းထန်ခဲ့ပြီးစတီးထက်ကုသရမည်ဖြစ်သောကြောင့်ဆေးကုသရန်ငွေကြေးအခက်အခဲရှိနေတယ်လို့ကုညီဆောင်ရွက်ပေးခဲ့တဲ့ဒေသခံဦးစင်တပါးကပြောပါတယ်။ပြီးခဲ့တဲ့2021ခုနှစ်မှ2022နှစ်ပိုင်းအထိကျူရှောဟူကွက်နဲ့ချုံးတစ်ချုံဟောင်းကျေးွာအုပ်စုတို့မှာတောင်မျိုးသားလွမြောက်ရေးတက်မတော် TNL နဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS တို့တိုက်ပွဲဖြစ်ပွားခဲ့ကြပြီးယနေ့ထိတိုင်လက်နက်ကျွင်းကြံပစ္စည်းများနဲ့မြေမြုပ်မိုင်းများကိုမရှင်းလင်းရသေးတဲ့ဒေသဖြစ်တယ်လို့သိရပါတယ်ခင်ဗျာ။ဆလဘီအပြည့်ရက်ကာလအတွင်းစစ်ကောင်စီရဲ့လက်နက်ကြီးနဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့် KNU နယ်မြေမှာကိုရင်တပါးနဲ့အရသား19ဦးသေဆုံးခဲ့တဲ့သတင်းကိုတင်ပြပေးပါမယ်။စစ်ကောင်စီကအပြည့်ခတ်ရစဲရေးကြီးညာထားတဲ့ကာလအတွင်းလက်နက်ကြီးနဲ့လေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာကြောင့် KNU အုပ်ချုပ်နယ်မြေအတွင်းကိုရင်တပါးနဲ့အရသား19ဦးသေဆုံးခဲ့တယ်လို့ KNU ကထုတ်ပြန်ထားပါတယ်။အပြည့်ရက်ကြီးညာထားတဲ့ဧပြီလ2ရက်နေ့ကနေ22ရက်နေ့အတွင်းစစ်ကောင်စီကပြည်သူလူထုကိုပိတ်မတ်ထားကလေကြောင်းတိုက်ခိုက်မှုလက်နက်ကြီးပစ်ခတ်မှုစတဲ့လူခွင့်ရေးချိုးဖောက်မှုလုံရပောင်းများစွာကို108ကြိမ်ထက်မနည်းကျူးလွန်ခဲ့တယ်လို့ဆိုပါတယ်။တိုက်လေရင်ရဟတ်ရင်နဲ့ဒရုန်းများဖြင့်လေကြောင်းတိုက်ခိုက်မှု63ကြိမ်ပြုလုပ်ခဲ့ကာကိုရင်တပါးနဲ့ရက်သား14ဦးသေဆုံးခဲ့ရပြီးတန်ကား3ပါးနဲ့ရက်သား34ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့သိရပါတယ်။လက်နက်ကြီးပစ်ခတ်တိုက်ခိုက်မှု43ကြိမ်ပြုလုပ်ခဲ့ရာရက်သားပြည်သူ5ဦးသေဆုံးခဲ့ပြီး18ဦးဒဏ်ရာရကာနေအိမ်16လုံးပျက်စီးခဲ့ရတယ်လို့ဆိုပါတယ်။ထို့အပြင်ပြည်သူလူထုပိုင်နေအိမ်များကိုတချိန်မီးရှို့ဖျက်ဆီးခဲ့ရာနေအိမ်၄လုံးနဲ့ဖះเจ้าတဆောင်မီးလောင်ပျက်စီးခဲ့ရပြီးပြည်သူ2ဦးကိုအကြောင်းမဲ့ဖမ်းဆီးခဲ့တယ်လို့စစ်ကောင်စီထောင်ထားတဲ့မိုင်းနင်းမိခဲ့တာကြောင့်ပြည်သူ2ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဆလဘီလုံယုံရင်းနှင့်အကြမ်းဖက်နေနေရေးအထူးတပ်ဖွဲ့ SSDF အပတ်စဉ်3တင်နန်းစင်ပွဲကျင်းပတဲ့သတင်းကိုတင်ပြပေးပါမယ်။မြို့သားညီညွတ်ရေးအစိုးရပြည်ထရေးနှင့်လူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနပြည်သူ့ရဲတပ်ဖွဲ့ People Police လက်အောက်ခံတပ်ဖွဲ့ဖြစ်တဲ့လုံယုံရင်းနှင့်အကြမ်းဖက်နေနေရေးအထူးတပ်ဖွဲ့ SSDF တင်နန်းအပတ်စဉ်3တင်နန်းစင်ပွဲကျင်းပခဲ့တယ်လို့ထုတ်ပြန်ထားပါတယ်။မတ်လ31ရက်နေ့ကလွမြောက်နေမြေတစ်ခုမှာတင်နန်းစင်ပွဲကိုကျင်းပခဲ့တာဖြစ်ပြီး SSDF တင်နန်းကာလလေးလခန့် န့်ကြာမြင့်ခဲ့တယ်လို့ဆိုပါတယ်။တင်နန်းစင်းမွေအခမ်းအနားကိုပြည်သူ့ရဲတပ်ဖွဲ့ဒုတိယရဲချုပ်ထွန်းထွန်းဝင်းနထိုးကြီးအမှတ်30တပ်ရင်းတရင်မှုကိုစိုးအောင်နထိုးကြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့တာဝန်ခံကိုသူရမိုးကုတ်ပြည်သူ့လုံခြုံရေးတပ်ဖွဲ့တာဝန်ခံကိုတွတ်ပြီးအမရပူရပြည်သူ့လုံခြုံရေးတပ်ဖွဲ့တာဝန်ခံကိုမိုးလွင်တို့တက်ရောက်ခဲ့တယ်လို့သိရပါတယ်အဆိုပါတင်နန်းကိုမိုးကုတ်နောင်ချိုပြင်ဦးလွင်မရပူရမရေယာနထိုးကြီးစတဲ့ဒေသများက PDF ရဲဘော်များပြည်သူ့လုံခြုံရေးတပ်ဖွဲ့ဝင်များတက်ရောက်ခဲ့ကြပြီးမြို့ပြစစ်စင်ရေးနှင့်အထူးတိုက်ခိုက်ရေးစစ်ပညာရပ်များကိုလေ့ကျင့်သင်ကြားပေးခဲ့တယ်လို့ဆိုပါတယ်လက်ရှိမှာတင်နန်းအပတ်စဉ်လေးအတွက်နိုင်ငံတော်မှတပ်ဖွဲ့ဝင်အသစ်များကိုဆက်လက်လက်ခံလျက်ရှိကြောင်းအသိပေးထားပါတယ်ခင်ဗျာယခုနောက်ဆုံးစီးရဲတဲ့အနေဖြင့်ရေပြူမြို့နယ်ကံပေါက်ခလာရ283မှစစ်ကောင်စီတပ်သားတဦးရှေတန်းစခန်းမှထွက်ပြေး၍လက်နက်ခဲယမ်းနှင့်အလင်းဝင်လာတဲ့သတင်းကိုတင်ပြပေးပါမယ်။ရေပြူမြို့နယ်ကံပေါက်အခြေဆိုင်ခလာရ283တပ်ရင်းမှစစ်ကောင်စီတပ်သားတဦးသည်ရှေတန်းတနေရာမှထွက်ပြေးလာပြီးဧပြီ21ရက်နေ့တွင်လက်နက်ခဲယမ်းနှင့်တကွအလင်းဝင်ရောက်လာခဲ့ကြောင်းပြည်သူ့ကာကွယ်ရေးတပ်မတော်ဗိတ်ခရိုင်အမှတ်1တပ်ရင်းမှသတင်းထုတ်ပြန်ထားပါသည်။အလင်းဝင်ရောက်လာတဲ့စစ်ကောင်စီတပ်သားမှာအသက်22နှစ်အရွယ်ဒုတက်ကျက်တအူးဖြစ်တယ်လို့သိရပါတယ်။အဆိုပါစစ်ကောင်စီတပ်သားသည် MA1 တနက်တလက် G150 တောင်းကြီပေါက်၄ခုနှင့်အတူအလင်းဝင်ရောက်လာခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စစ်ရေးသတင်းကောင်းထုတ်ချက်တွေကိုတော့ Radio NUG သတင်းတောင်းမင်းစစ်သွေးနဲ့ Carshell တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
Radio UNG သောတာရှင်များရှင်အခုဆက်လက်ပြီး Radio UNG ရဲ့ပြည်တွင်းသတင်းများကိုနေဦးနိုင်မှဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်ရှင
်မင်္ဂလာပါခင်ဗျာအခုချိန်ကစပြီး Radio UNG ရဲ့မနက်ခင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားတော့မှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့နေဦးနိုင်ပါအခုပထမဆုံးတစ်ပုဒ်အနေနဲ့နိုင်ငံရေးပြည်ယာများစွာကြောင့်လာရှုမျိုးမှပြန်လည်ဆုတ်ခွာခဲ့ရတဲ့အတွက်များစွာဝန်းနေရပြီးတော့၈လအတွင်းလူနာပေါင်း 95,258 ဦးဆေးကုသမှုပေးနိုင်ခဲ့တယ်လို့ MNDAA ထုတ်ပြန်တဲ့သတင်းကိုတင်ပြပေးပါမယ်။အထူးဒေသကျန်းမာရေးဌာနရဲ့လမ်းညွှန်ချက်များအရအထူးဒေသ၁ကျန်းမာရေးဝန်ထမ်းများဟာလာရှုပြည်သူဆေးရုံကြီးမှ၈လတာကာလအတွင်းအပြင်လူနာအတွင်းလူနာစုစုပေါင်း 95,258 ဦးဆေးကုသမှုပေးနိုင်ခဲ့ကြောင်း MNDAA မှသတင်းထုတ်ပြန်ထားပါတယ်။လာရှုမျိုးသိမ်းတိုက်ပွဲအောင်မြင်ပြီးတပတ်အကြာမှာပထမဆုံးအနေနဲ့2024ခုနှစ်ဩဂုတ်လ10ရက်နေ့မှာဂျမားရီကန်ထားကိုအောင်မြင်စွာစတင်လေပတ်နိုင်ခဲ့ပြီးတော့စစ်ကောင်စီရဲ့လေကြောင်းပုံကျဲတိုက်ခိုက်မှုများပြန်လည်ထူထောင်ရေးကာလရဲ့အခက်အခဲစင်ခေါ်မှုများစွာကြားမှဂျမားရီဝန်ထမ်းများကျွမ်းကျင်ပညာရှင်များဖြင့်ဟန်ချက်ညီစွာလေပတ်ခဲ့ကဂျမားရီကန်ထားဆိုင်ရာလုပ်ငန်းစဉ်များစွာကိုအကောင့်ထေပေါ်ဆောင်ရွက်ပေးနိုင်ခဲ့တယ်လို့ဖော်ပြထားပါတယ်။ငါဖြားကာကွယ်ရေးလုပ်ငန်းစဉ်များမွေးကင်းစားမှ9နှစ်အောက်ကလေးငယ်တိုင်းကာကွယ်စည်းထူးနှံတိုက်ကျွေးနိုင်ရေးလေပင်ကြီးရောဂါအခမဲ့ခွဲစိတ်ကုသပေးခြင်းမျက်စိအတွင်းတိမ်အခမဲ့ခွဲစိတ်ကုသပေးခြင်းခြေထုလက်ထုအခမဲ့တက်ဆင်ပေးခြင်းစတဲ့လုပ်ငန်းစဉ်များအပြင်အခြားသောကျန်းမာရေးလုပ်ငန်းစဉ်များစွာကိုပြည်သူများအထွတ်အကောင်ဆုံးဆောင်ရွက်ပေးနိုင်ခဲ့တယ်လို့သိရပါတယ်။လူမှုကွန်ရက်စာမျက်နှာများပေါ်မှဈေးကူတာစီးရိတ်ကြီးမြင့်ခြင်းဝေဖန်ချက်များအပေါ်ဈေးရုံတာဝန်ရှိသူတို့ကအရင်ကပါရာစီတမောတက်ကတ1000လောက်ပဲရှိခဲ့ရကနေအခုလက်ရှိဈေးနှစ်ဆလောက်ခုန်တက်သွားတာကိုကြည့်ပြီးတော့အရင်ကဈေးရုံဈေးရိတ်နဲ့အခုမတူနိုင်တော့တာလေးထည့်တွေးကြည့်ကြစေချင်ပါတယ်ဗျာ။မြို့သိမ်းတိုက်ပွဲပြီးလို့ဈေးရုံစားဖွင့်မယ်လို့တော့တုံညာကနေစားခဲ့ကြရတာပါ။အပြည့်အစည်အပြောက်ဆုံးတွေကြားကနေပြန်လည်စတင်လေပတ်ခဲ့ကြရတာပါ။ပိတ်ဆို့နေတဲ့လမ်းကြောင်းတွေကြားကနေစေဝါပစ္စည်းကရိယာတွေကိုမရရအောင်ဖန်တီးယူပြီးတော့ပြည်သူတွေအတွက်ကျန်းမာရေးကဏ္ဍကိုအကောင်းဆုံးဖြစ်အောင်ကြိုးစားလှုပ်ဆောင်ခဲ့ကြတာပါအဲ့ဒီအတွက်ဆေးရုံဘတ်ဂျက်ကနေတင်ပေါင်းတင်းချီပြီးတော့အရှုံးပေါ်ခဲ့ပေမဲ့ကျန်းမာရေးကဏ္ဍကိုအကောင်းဆုံးဆောင်ရွက်ပေးနိုင်ခဲ့ပါတယ်လို့ပြောကြားထားပါတယ်ဒါအပြင်နိုင်ငံရေးပြည်အများစွာကြောင့်လာရှုမျိုးမှပြန်လည်ဆုတ်ခွာခဲ့ရတဲ့အတွက်လည်းများစွာဝန်းနေရပါကြောင်းကျန်းမာရေးဌာနရဲ့တာဝန်ရှိသူတို့ကပြောကြားထားပါတယ်တရင်ဌာနများစွာမှရေးသားဖော်ပြဝေဖန်ခဲ့တဲ့ဆေးရုံရှိစက်ပစ္စည်းများစွာအားယူဆောင်သွားခဲ့ကြတဲ့အကြောင်းအရာအပေါ်ဆေးရုံတာဝန်ရှိသူတို့ကအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ပြောချင်တာကျွန်တော်တို့ဆေးရုံပိတ်ရတဲ့ရက်နဲ့စစ်ကောင်စီကပြန်လည်တာဝန်ယူရမယ့်ရက်ကတပတ်လောက်ကြာနေပါတယ်ဥပမာတစ်ခုပြောရရင်ကြောက်ကက်ဆေးတဲ့ဆက်ကိုယူသွားရတဲ့အကြောင်းရင်းပါပဲဆေးရုံမှာကြောက်ကက်လာဆေးနေတဲ့လူနာများစွာရှိပါတယ်တပတ်ကိုကြောက်ကက်ဆေးလူနာ90ဦးရှိပြီးတော့တပတ်အတွင်းကြောက်ကက်မဆေးရရင်အသက်ဆုံးရှုံးနိုင်တဲ့လူနာတွေလည်းရှိပါတယ်အဲ့ဒါကြောင့်ကြောက်ကက်ဆေးတဲ့ဆက်ကိုလန်ခီအနီးဆုံးဖြစ်တဲ့တိန်းနီဆေးရုံကြီးမှာရွှေ့ပြောင်းထားခဲ့တာဖြစ်ပါတယ်ပြီးတော့အရေးတကြီးလိုအပ်တဲ့ဆက်ပစ္စည်းဈေးဝါး20ရာခိုင်နှုန်းလောက်ပဲယူသွားခဲ့တာပါပြည်သူတွေကိုအကောင်းဆုံးလှုပ်ပေးခဲ့တဲ့အပေါ်ကျေးနပ်အားရပေမဲ့နိုင်ငံရေးအရာအခုလိုမဖြစ်မနေထားခဲ့ရတာကိုစိတ်မကောင်းဖြစ်မိပါတယ်လို့ရှင်းလင်းပြောကြားခဲ့ပါတယ်ခင်ဗျာ ဆက်လက်ပြီးကြောက်စင်မြို့အရှိတောင်ဘက်19ကီလိုမီတာအကွာကိုဗဟိုပြုပြီးတော့ Richter scale 4.3 များအဆင့်နဲ့အင်အားအသင့်အတင့်ရှိတဲ့မြေငလင်တစ်ခုထပ်မံလှုပ်ခတ်ခဲ့တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ဧပြီလ26ရက်နေ့မြန်မာစံတော်ချိန်ည 8:53 မိနစ်အချိန်ကမှမန္တလေးတိုင်းကြောက်စင်မြို့အရှိတောင်ဘက်19ကီလိုမီတာအကွာကိုဗဟိုပြုပြီးတော့ Richter scale 4.3 များအဆင့်နဲ့အင်အားအသင့်အတင့်ရှိတဲ့မြေငလင်တစ်ခုထပ်မံလှုပ်ခတ်ခဲ့ကြောင်းအမျိုးသားညီညွတ်ရေးအစိုးရမှတင်ထုတ်ပြန်ထားပါတယ်။စကိုင်းငလင်ကြီးလှုပ်ခတ်ခဲ့တဲ့မလ28ရက်နေ့မှာဧပြီလ25ရက်နေ့အထိမန္တလေးတိုင်းကြောက်စင်မြို့အနီးကိုအော်ဒီနေအမှတ်များမှာအင်အားအနည်းငယ်မှာအင်အားအသင့်အတင့်ရှိတဲ့ငလင်ငယ်စုစုပေါင်း17ကြိမ်လှုပ်ခတ်ခဲ့တာကိုတွေ့ရှိရတာကြောင့်အဆိုပါဒေသအနီးတဝိုက်မှာရှိတဲ့ဒေသခံပြည်သူများအနေဖြင့်သိရှိသတိပြုနိုင်ပါရန်ထုတ်ပြန်ထားပါရခင်ဗျာ။ဆက်လက်ပြီးတနင်္သာရီဒေသစစ်ဘေးရှောင်ပြည်သူများကိုစံနဲ့ထောက်ပံ့ငွေများလှူဒန်းတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။တနင်္သာရီဒေသစစ်ဘေးရှောင်ပြည်သူများကိုຫນွေဥဖိုက်တာစတော်လန်ရေးအဖွဲ့ကငွေကျပ်330ကိုຫນွေဥမြင့်တာကတဆင့်စစ်ဘေးရှောင်ပြည်သူများကိုလှူဒန်းခဲ့ကြောင်းသိရပါတယ်။အဆိုပါစခန်းစစ်ဘေးရှောင် 2000 ကျော်ခန့်ရှိနေပြီးတော့ငွေနည်းအမှတ်100မုန်တီကျွေးခြင်းနဲ့တကြီးရွယ်ဦးများကိုတဦးလင် 9000 ကျပ်နှုန်းဖြင့်ကတော်ချင်းစံထောက်ပံ့ခြင်းတို့ကိုကူညီပေးခဲ့ကြတယ်လို့သိရပါတယ်ခင်ဗျာ။ဆလဘီမိုးရင်းကာလအရေးပေါ်ရိက္ခာအတွက်တော်ဝင်တောင်းတက်ရင်အကူအညီတောင်းခံတဲ့တရင်ကိုတင်ပြပေးပါမယ်။တော်ဝင်တောင်းတက်ရင် Royal Peacock Column P29913 ကမိုးရင်းစစ်စင်ရေးကာလအတွင်းအသုံးပြုရန်လိုအပ်တဲ့ရိက္ခာ73စီနဲ့အခြားလိုအပ်ချက်များအတွက်ပါဝင်အားဖြင့်ကူညီပေးကြဖို့နှိုးဆော်ထားပါတယ်။တော်ဝင်တောင်းတက်ရင်ဟာပဲခူးတိုင်းနဲ့စစ်တောင်းမြေဝံဒေသအတွင်းစစ်စင်ရေးတာဝန်များကိုဆောင်ရွက်နေတာဖြစ်ပြီးတော့မိုးရင်းကာလမတိုင်မီအရေးပေါ်လိုအပ်ချက်များအတွက်300ချက်ခန့်လိုအပ်နေတယ်လို့ဆိုထားပါတယ်။မိုးရင်းကာလစစ်စင်ရေးများနဲ့ခီခတ်ခဲ့တဲ့အချိန်ကာလများမရောက်မီမိဘပြည်သူများအနေဖြင့်တက်ရင်ရဲ့အခြေခံရိက္ခာဆန်နဲ့73စီလိုအပ်ချက်များကိုဖြည့်ဆည်းပေးနိုင်ပါရန်ပါဝင်ကူညီကြဖို့တိုက်တွန်းနှိုးဆော်ထားတာဖြစ်ပါရယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်မင်းစစ်သွေးနဲ့ Carshell တို့ကပေးပို့ထားတာဖြစ်ပါရယ်ခင်ဗျာ
ရေဒီယိုအယူဂျီမှဆက်လက်တင်နေပါတယ်ရှင်။ဆက်လက်ပြီးမောင်လူမွေရေးသားထားတဲ့ခရီးတွေရဲ့မျက်နှာဆိုတဲ့တောင်းလိုင်းအစီအစဉ်ပါကိုရန်နိုင်မှတင်ဆက်ပေးမှာဖြစ်ပါတယ်ရှင
်။ခလေးတွေရဲ့မျက်နှာခလေးတွေအတွက်ပညာရေးဟာအမတန်အရေးကြီးတယ်။ခလေးတွေကလည်းပညာရေးဟာအရေးကြီးမှန်သူတို့အရွယ်စဉ်းစားဉာဏ်နဲ့တည်တဲ့တော့တည်တာပါပဲဒီတော့သူတို့ကိုမောင်လုံးမွေးစာတင်တဲ့အခါမှာတကယ်ကိုလူလိုချင်းချင်းရှိတာတွေ့ရပါလေ။နွေရာသီမှာရာသီဥတုအပူနဲ့ကလေးတွေပညာမတတ်မှပူတဲ့မောင်လုံးမွေးရဲ့အပူတို့အားပြန်ကြပါလေ။နွေရာသီတနက်ဖွင့်မှုအုတ်ချုံရင်မှုကိုမောင်လုံးမွေးသွားပြီးပြောဆိုရပါလေ။အုတ်ချုံရင်မှုကကောင်းတာလုပ်တာပဲဗျာလုပ်တာလုပ်ပါလူသာရှိပြောပါလို့မောင်လုံးမွေးကိုဆိုလိုက်ပါလေ။တနက်ဖွင့်မယ်ဆိုတဲ့အကြောင်းကလေးတွေကိုအကြောင်းချဖို့ဆရာမလေးတယောက်နဲ့ဆရာလေးတယောက်ကိုအကူအညီတောင်းရပါလေ။လွေရသည်ကတန်တန်းချင်း9000 3000ဆိုမတတ်နိုင်ဘူးပြောနေကြတာဆရာရဲ့လို့ဆရာမလေးကရောဆရာလေးကပါမောင်လုံးမွေးကိုပြောပါလေ။လွေရသည်တန်တန်းကအခမဲ့တင်ပေးမှာလို့ကျောင်းမပိတ်ခင်ကလေးကကြိုတင်ပြောထားပါရဲ့နဲ့ဒီသတင်းကရွာတယ်ဘယ်ကနေဘယ်လိုပြန့်တယ်မသိပါဘူး။မောင်လုံးမွေးလည်းဒီသတင်းဘယ်လိုပြန့်တာတွေစုံစမ်းမနေအားပါဘူး။ဘာပိုက်ဆံမှမပေးရဘူးလို့ပြန်ပြောဆိုပြီးတန်တန်းဖွင့်နေအောင်လုပ်ရပါလေ။ပထမဦးဆုံးတံတန်းဖွင့်ဆီယမာလေးတယောက်နဲ့မောင်လုံးမွေးတင်းပါလေတပတ်လောက်နေတော့နောက်ထပ်တံတန်းထပ်ဖွင့်မောင်လုံးမွေးနဲ့ဆီယလေးတယောက်တင်ကြပြန်ပါလေနောက်ထပ်တပတ်လောက်နေတော့နောက်ထပ်တံတန်းတိုးဖွင့်ပြီးတင်ကြပါလေဇင်ပေးမဲ့နောက်ထပ်ဆီယမာလေးနှစ်ယောက်လဲစီရနာထပ်သန်တာရောမောင်လုံးမွေးအဆွဲကောင်းတာရောနဲ့ပါလာပါတော့တယ်နှွေတံတန်းလေးဖြစ်သွားတော့မောင်လုံးမွေးသိပ်ပျော်ပါလေအတန်းတွေကိုမောင်လုံးမွေးပထမဆုံးဝင်တဲ့နေ့မှာအတန်းတိုင်းကိုမေးတဲ့မိကွန်ကဆရာမင်းတို့ကိုဘာကြောင့်ပညာအခမဲ့သင်ပေးတာလဲဆိုတာပါပညာတက်စေခြင်းလို့မအားအောင်လို့အလိမ်မခံရအောင်လို့မစင်းရင်အောင်လို့စသဖြင့်ကလေးတွေစီကအဖြေမျိုးစုံရပါတယ်မင်းတို့ကိုပညာဘာကြောင့်တက်စေခြင်းတာလဲဘာကြောင့်မအားစေခြင်းတာလဲဆိုပြီးဘာကြောင့်မိကုန်းတွေဆက်မိတဲ့အခါတူညီတဲ့အဖြေတစ်ခုကိုရပါတယ်ချစ်လို့တဲ့ဟုတ်ကဲ့မောင်လုံးမွေးကလေးတွေကိုချစ်လို့ကိုမျိုးဆက်တွေကိုချစ်လို့ပညာသင်ပေးနေတာပါခင်ဗျာမောင်လုံးမွေးနေရနဲ့တမန်ဝင်းကျင်ဝေးတဲ့နေရကဆရာဆရာမလေးအနေငယ်ကမောင်လုံးမွေးစီကနေအင်္ဂလိပ်စာသင်ခြင်းနဲ့မောင်လုံးမွေးရှိတဲ့နေရအနီးကတဲကိုလာသင်မယ်လို့ဆိုလာပြန်ပါတယ်ဆရာမလေးတွေကတောင်းဆိုကြတဲ့အခါသူတို့နောက်ကခလေးပေါင်းများစွာရဲ့မျက်နှာကိုမြင်ပြီးမောင်လုံးမွေးလက်ခံဖြစ်ပါတယ်ဆရာမလေးတွေက၄ယောက်မောင်လုံးမွေးက၁ယောက်မှစိုက်ကယ်စီဖို့အရာမ မောင်လူမွေးကြီးပဲကိုးစင်းနဲ့ကိုသူတို့စီကိုသွားတင်ပေးလိုက်ပါလေ။သွားတဲ့အချိန်ကသူတို့ရောကိုရောအားတဲ့နေ့လေ2နာရီထိုးကန်ဒီအချိန်နေပူပူမှာစိုက်ခဲ့စီရတာခြေပြားလက်ပြားလေးတွေတောင်ပူပါတယ်။ဒါပေမဲ့ဆီယမ်မာလေးတွေကလူချင်းစိတ်ပြင်းပြလို့မောင်လူမွေးပြောရပါတယ်။မောင်လူမွေးဟာမျိုးကြီးမျိုးလေးကကျောင်းတွေမှာအဖိုးတန်ပစ္စည်းတွေနဲ့ကြော့တာလဲခံမှုပါတယ်။တပည့်တွေတိတ်တဆိတ်စူပေါင်းပြီးလှုပ်ပေးတဲ့မွေးနေ့ပွဲတွေလဲကြုံမှုပါတယ်။ဒါပေမဲ့ဒီနွေရာသီတနန်းတွေလောက်လေးနက်တဲ့ပီတိမရခဲ့ဘူးပါဘူး။တနခါပကွက်ကြားလေးတွေနဲ့မောင်လူမွေးတပည့်မလေးတွေရဲ့မျက်နှာနေလောင်ထားတဲ့မောင်လူမွေးတပည့်လေးတွေရဲ့မျက်နှာလင်းရင်တန်ကြားရင်မျက်နှာပြက်ပြက်သွားတဲ့တပည့်လေးတွေရဲ့မျက်နှာဒီမျက်နှာလေးတွေဟာအရာရာကိုရင်ဆိုင်ဖို့မောင်လူမွေးကိုသတ္တိတွေပေးနေပါလေခင်ဗျာ။တော်လည်းကာလာမှာအခက်အခဲအဆင်မပြေမှုတွေကြောင့်စိတ်တက်ကြင်သလိုဖြစ်တယ်။စိတ်ပြက်လာတယ်ဆိုလို့ရှိရင်အနည်းဆုံးကကလေးတွေရဲ့မျက်နှာကိုကြည့်ရပါ။တော်လည်းရေးမှာကိုကျိုးရှာခြင်းနေပြီဆိုရင်လည်းကလေးတွေရဲ့မျက်နှာကိုကြည့်ကြပါလို့မောင်လူမွေးအကြံပေးပါရစေခင်ဗျာ။မောင်လူမွေး
ရေဒီယိုအယူကြီးတော်တိုင်ရှင်များရှင်ယခုတစ်ဖန်တော်လိုင်းရေးတီတာစီစဉ်နေနဲ့မင်းလွန်ရဲ့တည်ရွှေရှင်သူများဆိုတဲ့တော်လိုင်းရေးတီတချင်းကိုခန်းစားနားဆင်ကြရမှာဖြစ်ပါတယ်ရှင်ဒီရဲ့တိုင်းသားဘာသာစကားစီစဉ်အနေနဲ့ချူချင်းဘာသာစကားခွဲတစ်ခုဖြစ်တဲ့မွန်းဘာသာစကားဖြင့်သတင်းထုတ်လွှင့်မှုအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီစီစဉ်ကို Radio UNG နဲ့ချူချင်းဘာသာစကားထုတ်လွှင့်မှုအဖွဲ့တို့ကပူးပေါင်းထုတ်လွှင့်တာဖြစ်ပါတယ်ရှင်။
ပင်နတူနမရိုင်နောအတူငွယ်ကိုကွန်ဖရမ်ဂူလမ်ဂူလင်းဟာဘီချမ်ဂူလစ်ခရင်ဟမ်ထူရီမိငါဘခါနီချူခိုဝန်အန်ဂရစ်ယကုကန်ကနောဒေါ်ပယာအတူငါဘီဘီဒူနာအော့ခါဂျာစီဒက်ဖမင်တက်စီစီချူနောအပရင်နောမောဂျီတျန်ဟီနာလီဂျူမန်ရိုရာဘဝဲတူနကုံခောက်ချောင်းဒီဝန်ကောင်အွတ်တူနေအမီကယောလောဒူဝါဂျာစီဒက်ဖာခါနောထုံချုပ်နီဂျီတျာထူဗျန်ထူလီဂျူNUG ya wanji tuma akohin kanom bakwa sinne kokchang ryo na denga bibi bibi tiya apren long thuri tuma singkano ningai bai kini angrisia ku kang kano alo vaya atanga kumpang ne bibituna of khajia si definite su si chono brandok ni ko kum pram kulam guling mang bikham kulik khru hum bekia si definite da angrisui aralo na ko ku phi abena ku achuna brin ni chimbrata hu no abiba vai of kia titim operation la chutia khukung alo nawa pagia ha khala thandla mang rori raba vaya tuna ku atanga kumpang du vai kia aprena jakni अजुन केसे खुख्यारी टंगकनो चिमब्रदहु सहेको राकांबुमजु अमिंग रिपुइ दुवाई चियाफि अप्रेना ओकिनी चुतिया खुगुफिया क्रुंग खुख्यारिया अबनाफाय फुआ वान कुंपाने बिबिवाई थुखाजिया सिटेफ मिनदात अंग्रिसुया टुना खुगुफिये बेनागु सेउसी छुनो अप्रेना ओकिनी चुतिया सिटेफ मिनदात टंगकनो अंग्रिसुया माइबाय मुतखु मुनो उवाई मुतममोंग मुनो बिबाय खुखुबंगगेने नेमा खोवान अंग्रिसुया कुकांगकनो alot vai phua biro na bari of kha gp aprena opkini briprika khugum from kulam gule ang ko khyayu angrisino ana rusi mintadung phi imri sikuchang ne thungsho na opkini achuna khyo khubanga ge ne myama kho banung angrisino imri sikuchang ne thungsho gya hokhyangri pang ne kanari omdasi sitef mintachya bumune ebrang bikcha gulikhing humle ju angrisino mintam hokhyang khyasakshu pang si achunung kana dunne angrisui mane mitu lo kyakini अचुना खों हुब जु सिटेफ मिनदाता अंग्रिसुई अराना का खों हुब अमी हब ब यफी क्याकिनी ख्योखवा मंगरो टुक्या क्या हा खामंगरो राबाबे टुनागु फख्यांग रिय वन कोंग उने बिम बि दुवा जे थुंशनाली जु चिनलेन डिफेंस फोर्स हा खानों बिख्याम गुलिक थुम थुंशगिनी मुटा खोला मुटा खोख्यांग रि लो नाउ अराबाली जु वना ममोंगा गेसी नुपरि नफी मंगरो राबाबे टुनागु अमीसांग खरि अमी खुफों लो दुवा जिया थुआ छनागु ओपकिनी अदुबे ख्योखोंग ओपकियामांग रो दमबिलेजु ख्योसे हेकोरा गाम बुमरिनो अमराना बाब्रिओमने अंग्रिसुया उनालिजु हाखा थंदलान टिटिमांग रो जियामांग रो आंसुक थुमो पयबागि यकनी हाखांगलिजु अंग्रिसुया ब्युहाला खालाया फ्यारिला क्रुकिब्लि क्रुक टिटिमुंगलिजु अंग्रिसुया खालाया फ्यारिला क्रुकिब्लि को ओपकि यकनी हाखालिजु थंदलान नो मंग कुलहाउ छौने खगुम फ्रम कुलम गुलिंफा बिख्या अंदो दंगा चिमप्रत हुनो रा फलामांग रोंपी मखफिकि भाव शोगिया मांग रो टमाक्याकनी खोख्यांग रियो न दंगा गुलुम न कोंगने अंग्रिसुई राना वाइ फुआ अही खुंग गनो मेमा खुआ रोलोबागि जिया एनयु जिया रजोंग ला लांग थिंथाना वनजि टोंका डाक्टर सोवी सुनो अप्रिन नमोंग पीपीटीवी अमरुना अपकिनी अतुबे एनयु जि वनजि टोंग डाक्टर सोवी सुलिजु मेमा खुंग रोबा ब्रुकि केनी ममोंग न ने बिएबिना फिया दम अमब्रिकि जिया मेप्रेना अपकिनी अखोही रोकिया एनयूजी वन जी टोंला कोजुया बिबिरी म्यामा खोया अमलोबा बाबा जिया खोगुम फ्रम कुलम कुलिमहा मुखिख्या अंगम एनयूजी एक्टिंग प्रेसिडेंट दुआलशिला नो अप्रेना ओमब्रिकोना अतुबे एनयूजी या ठेंठानाला राजोंना वन जी टोंग डॉक्टर सोविसु लिजु म्यामा खोआ अक्सुबे लोबाकिया वन जी टुमाटा ख्या कमों नियाम थिनतुले अतुमा थुमिंगा लिजु सिमंग ख्याखानी म्यामा खोकुंगला ख्योखों नमप ख्या ख्योजा ख्यांगरि निमवान अजय थिसिना
ငိုင်းနာရာယုမိုင်းနေနဘုံခွန်းနမကျင်းနဆေချာရှင်ကနောပလင်းလေနိနပပိနဘန်ရိုင်းနံဘခခုကုမ်တုံစီမဘခိုယုံခေငလုပွိုင်ရီဖွာခေငအကဒမ်အဆနအလိမနာအပကိနီလေမိုင်းစလာကေခဆတ်ထေကျခေငလုံရီလေဂျူအငလုံကဒငုနေအငရှိုအကလမ်အကလုံအခါအမ်ဘုတ်ချီယာအမင်းခရနာအပကိနီ เลมไมน์สลาเคงลุกปอยรีเลจูอาจาวอมิงตุงกานากาอมุนรียุงอตุกบักชูอมิงตุงกานากาอมุนรียุงฮูนิงเนอจุนรียาฮุนุงรอกอกยากุงเคงลุกปอยรีจูอัยยาเคออุนอจิยางายนาไวทุคานิเกกซักทีกิยาเคงลุกปอยรีลาเลมไมน์สรียับนารโรนาซุงออนตองนามิยอมคีนารีกบีไว ငှအဝါရအကဒမကက်ထေဦးနေချံရီအမီလင်ဘိုင်အမီထွန်းအမိုက်ဝါရကျောက်ဆောင်ဟင်ကင်းနေနငါအုံနာကပေယုံငှအဝါရအကျွနမွေမွေရီနှုတ်အကြကုံအဟိခ्याငါနမ်ထင်တူဘိုင်ကျွနကကနေနငါဖော်ဖင်အဝါကကျောက်ဟောင်းလေကျူဘေနတ်တူမတ်ပိနေအကျွနမောင်လမ်ရီမစီကျအံဘူးမနမ်ထင်ဘိုင်ဒီကနေ့ကတော့ဒီညနေပဲ
Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနက်8:00နာရီခွဲနဲ့ည8:00နာရီခွဲအချိန်လေးမှာပြန်လည်ဆုံတွေ့ကြပါစို့ Radio NUG ကိုမနက်8:00 နာရီခွဲမှာလိုင်းတူ16မီတာ19.8 MHz ညပိုင်း8:00နာရီခွဲမှာလိုင်းတူ25မီတာ 17.6MHz တို့မှာဒိုင်းရိုက်ဖမ်းလို့နိုင်ပါပြီ။မြန်မာနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သူဖော်သားတွေကဆုတောင်းနေတာပို့တာလာပါရဲ့ရှင်။မြေသားညီမတွေအစိုးရရဲ့စက်သွေးရေးသတင်းအချက်အလက်တွေလူပညာဝန်ကြီးဌာနကထုတ်လွှင့်နေတဲ့ရေဒီယို NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစေတနာရှင်လို့အားပေးနေတဲ့ရေဒီယို NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်